ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမတော်စစ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့ပြည်ကမှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဖမ်းဆီးခံရတွေရှိနေတယ်လို့ဖက်ပြေးတိန့်ဆောင်နေရတဲ့အခြေအနေကိုတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကိုအိမ်ပါ။ကြောက်ဖြူမြို့နယ်စစ်သောချေးရွာနီးနယ်မြေခံတပ်ကလက်ဆောင်ငွေထုတ်တဲ့တမတော်စစ်ရင်တန်းတို့မနေ့ကမိုင်းဆွဲတိုက်ခိုက်ခံရပြီးပြည်ကမှုတွေဖြစ်ပွားခဲ့ကြောင်းတမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းနှွန်းကဒီကနေ့ပဲ VOA ကိုအတည်ပြုပြောဆိုပါတယ်
။ကြောက်ဖြူမှာရှိတဲ့ကျွန်တော်တို့ရေတပ်ကဖြစ်ပါတယ်ဗျာ။အဲ့ဒါလာစားငွေထုတ်ယူဖို့အတွက်ရင်ကန်းသွားတာရှိတယ်သွားတာကိုအီ5ရောက်လောက်ကကြောက်ဖြူပြအထွက်ပြတဲ့ရွာပေါ့ရွာရနောက်တော့မီတာ1500လောက်ပါဒါဆိုမူမုံ3လုံးနဲ့ထောက်ခွဲအိုက်ခတ်ခဲ့တာရှိတယ်ဘက်ကလည်းပြန်လည်းပြတ်ခတ်ခဲ့တာရှိတယ်အဲ့မှာအနောက်တလောင်းရရှိတယ်အနောက်နဲ့တူဝါယာကျိုးတွေရပြီးရင်ကျွန်တော်တို့မှုပဲအဲ့ဒါတွေရရှိခဲ့တာရှိပါတယ်
တိုက်ပွဲဖြစ်ပွားပြီးနောက်အနီးတစ်ဝိုက်ကမသိငါဖွယ်သူတွေကိုဖမ်းဆီးထားပြီးစစ်ဆေးနေတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်အဲ့ဒီညာလေးတစ်ဝိုက်ကပဲကြားတဲ့ရတောင်ဘက်ကနေဖမ်းမိတဲ့လူတွေရှိတယ်။30ရင်းနေဖမ်းမိတဲ့လူတွေကတော့ကျွန်တော်တို့မတင်ငါဘွယ်သူတွေကတော့စစ်ဆေးနေကြတော့ရှိပါလား
။ကတ္တပြည်ကျေးရွာအုပ်ချုပ်ရေးမှူးမောင်ခင်ဦးကတော့ဖမ်းဆီးထားတဲ့သူတို့ရွာသားတွေဒီကနေ့မှပြန်လွတ်လာပြီလို့ပြောပါတယ်
။ဒီ30ရင်းနေခုနိုင်ရောက်ချင်မှာပြည်တဲ့ကြကြကတော့ဖမ်းလို့တာကတော့7ရက်အဲ့ဒီ7ရက်ကိုဒီနေ့ပြန်ပြီးတော့လှလိုက်ပြီ
။ဆိုလား30ရင်းနေတုန်းကကြောက်ဖြူမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်စဉ်ကိုရခိုင်လက်နက်ကန်အေအေဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လ26ရက်နေ့တုန်းကလည်းနေမီရှိလေးလှုပ်ဆောင်နေတဲ့နေမီကန်တပ်ဖွဲ့ကနေမသိငါဘွယ်ကတပီရွာသားတချို့ကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်အဲဒီရမတိုင်းခင်မှာလည်းတခါတပ်ကလက်ကင်းတဲ့နေရာရှိတယ်တပ်ပြည်ရနာလေးမှာမသိငါဘွယ်ဖမ်းမိတာရှိတယ်ခုနှစ်ဦးလောက်ဖမ်းမိတယ်ခုနှစ်ဦးကိုစစ်ဆေးရခါမှာတဦးကတော့အမာခံဖြစ်တာပေါ့သူရဖုံးလေးကနေအီရင်နဲ့ဆက်သွယ်မှုယူထားတဲ့တပ်လုံချာမှုတရင်ပြီးတဲ့ဟာလေးအဲ့ဒါလေးရရှိတယ်သူ့တော့စစ်ဆေးနေချက်ဖြစ်တယ်အဲအဲ့ဒီစစ်စင်ဖြစ်ပြီးနောက်ပိုင်းမှာခုနောက်မိုင်းခေါင်တိုက်ခိုက်တာတွေဖြစ်လာတာပေါ့ဗျာ
တမရဘက်ကကတ္တပြေရွာသား9ဦးကိုစစ်ကြောင်းကနေဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့ဇွန်လ26ရက်နေ့ကရွာသားလူငယ်9ဦးကိုဓညဝတိရေသစခန်းကဖမ်းဆီးသွားခဲ့တယ်လို့ဆိုသလိုအခုထိပြန်လွတ်လာတာမရှိသေးဘူးလို့ကတ္တပြေကျေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်
။26ရက်နေ့ညနေ9:00နာရီအဲဒီလူ2ယောက်ဖမ်းယူတော့တယ်။လူ2ယောက်ကတော့ဓညဝတိရေသစခန်းကိုဟုတ်ပါတယ်။မလွတ်နိုင်ပါဘူး။
ကြောက်ဖြူမြို့နယ်တပြုတ်ချံကျွန်းလောင်ချောင်းကျေးရွာကပစုံကန်ဆောင်အလုပ်လုပ်ကင်နေတဲ့စစ်မှုသားအုပ်သူကိုဇွန်လ24ရက်နေ့မှာအေအေဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ကြောက်ဖြူဒေသဘက်မှာဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေမြို့အတွင်းသိမ်းရှောင်နေကြရတယ်လို့ပြားသေးကျေးရွာသားဦးခိုင်မောင်ဖြူကဆိုပါတယ်
။ကြောက်ဖြူကလည်းခုဒီမှာကြောက်ဖြူမှာခရိုင်ကျောက်ကျောင်းမှာချီတယ်ပြားသေးကလည်းချီတယ်ဆိုနောက်ပြီးတော့ဓမ္မဆရာကျောင်းပုံကျောင်းပေါ့လူရေ240နဲ့ပူတာ900ဆိုပေါ့လက်ရှိနောက်ဝင်ဦးမယ
်ရခိုင်ပြည်နယ်တွင်တရက်ပိုင်းတိုက်ပွဲဖြစ်ပွားတာနဲလာပြီးဘုံခွဲတိုက်ခိုက်မှုတွေပုံများလာတယ်လို့တမတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ရတိတ်တောင်မြို့မှာလည်းတမတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းပြန်လည်ရုပ်သိမ်းလိုက်ပြီးဆိုပေမဲ့ဒေသခံရွာသားတွေကတော့ရတိတ်တောင်စစ်တွေဘုံရွှုံးမြို့နယ်ဘက်မှာတိမ်းရှောင်မှုတွေရှိနေသေးပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်နေရတဲ့ရွာသား36,000ကျော်ရှိနေပြီးတိုက်ဆုံသူ250ကျော်တန်ရာရသူ950ကျော်နဲ့မသိင်္ဂါလို့အဖမ်းခံရသူ900ရှိနေတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေကြောင့်အရသားတွေထိခိုက်နစ်နာနေရတဲ့အတွက်အများဆုံးအပြစ်ခံရဖို့လဲမနေ့တုန်းကတိုက်တွန်းထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်